မန္တလေးတိုင်းမရယာမြို့အနောက်ချမ်းမှာရှိတဲ့ကျေးရွာဆေးရွာကိုစစ်တပ်ကမတ်လ13ရက်ကနေ16ရက်နေ့အထိ4ရက်အတွင်းမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံ9ဦးလည်းတပ်ဖြတ်ခံရတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။စစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းတွေကြောင့်မရယာမြို့နယ်ထဲမှာရှိတဲ့ဒီရဲအေယာဝတီမြေကမ်းတစ်ဘေးမှာရှိတဲ့ကျေးရွာတွေအလုံးကြီးပါစစ်ဘေးတိမ်းရှောင်နေရတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ဒေသခံတွေကပြောပါတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးမတ်စုမြတ်မှုပြောပြပေးပါမယ်ရှင်။
မရယာမြို့အနောက်ဖက်ချမ်းမှာရှိတဲ့မွေကြည်ကုန်းရွာ၊မွေကရိုးဆက်ရွာ၊မွေပသိမ်ရွာ၊မွေရွှေခဲရွာတွေဘက်ကိုစစ်ကောင်စီတပ်တွေမတ်လ13ရက်နေ့ကဝင်ရောက်ပြီးတော့နေအိမ်တွေကိုမီးရှို့ခဲ့ပါတယ်။နေအိမ်30ကျော်မီးလောင်ခဲ့တယ်လို့ဒေသကာကွယ်တပ်ဖွဲ့ဝင်တယောက်ကပြောပါတယ်။စစ်တပ်စစ်ကြောင်းတွေဟာမတ်လ16ရက်နေ့မှာတော့နောက်ထပ်ရွာ3ခုတည်းကိုဝင်ရောက်မီးရှို့ခဲ့ပါတယ်။အခုချိန်ထိတော့အတိအကျဘလောက်မီးလောင်ခဲ့တယ်လဲဆိုတာမသိရသေးဘူးလို့ဒေသကာကွယ်တပ်ဖွဲ့ဝင်တယောက်က VOA ကိုအခုလိုပြောပြပါတယ်။
မရမြွနယ်ကဒီဘက်ကအခုမှဒါပထမဆုံးမိစရှူကစားရှူကနေဒီမလာဆက်သွင်းနေရကျွန်တော်တို့စကြောင်းဒီမရမြွနယ်နောက်ချောင်းကျွန်တော်စကြောင်းထုတ်လာပြီးတော့ကျွန်တော်တို့မူကြည်ကုန်းရွာကအင်ဂျီကျွန်တော်တို့၅လုံးကမူကစိုးသေးမူကရိုးသေးရွာကအင်ဂျီ၉လုံးကကျွန်တော်တို့မူပတင်ရွာကလည်းအင်ဂျီ၇လုံးကပေါ့နော်ကျွန်တော်တို့မူရှိခဲရွာကလည်းအင်ဂျီလုံး၃လုံးကမီရှူခံရပြီးတော့ကျွန်တော်မလာ16ရက်နေ့မှာလည်းကျွန်တော်တို့ဒီကျေးဇူးမျိုးနဲ့တင်းကြီးရွာကနေမှာထွက်လာတဲ့စစ်ကြောင်းကကျွန်တော်တို့နေ့နေ့တနေ့လောက်ကကျွန်တော်တို့မွေရင်ရွာနဲ့မွေခလာရွာကိုကျွန်တော်တို့ဟိုနောက်ထပ်အိမ်လေးကိုဖျက်ဆီးရဲမီးထရှုရဲကြအိမ်ကြီးအလောင်းစင်းတော့ကျွန်တော်တို့ပြီးမတိရသေးဘူးကျွန်တော်တို့မီးရတော်ရှုခဲ့ရတယ်ကျွန်တော်တို့ကမလာ16ရက်နေ့မှာကျွန်တော်တို့မွေရင်နဲ့မွေခလာကိုမရှုတဲ့စစ်ကြောင်းကထွက်သွားပြီးတော့ဒီမရယာမျိုးပေါ်ကနေမှာကျွန်တော်တို့အင်အား80 80လောက်နဲ့တော့ကျွန်တော်တို့ထိမင်းသောထိမင်းသားတော်ဘက်ကနေဆင်းလာပြီးတော့ကျွန်တော်တို့မူတလိုင်းကြီးရအောင်လို့ကျွန်တော်တို့မီးရှို့တယ်အဲမီးရှို့တယ်မီးရကျွန်တော်တို့ဒီမလာ16ရက်နေ့ညထီကိုကျွန်တော်တို့ပါတယ်ဗ
ျမဒီယာမျိုးကနေအင်အား200ဝန်းကျင်လောက်နဲ့မလာ15ရက်နေ့ကထွက်လာတဲ့စစ်ကြောင်းတစ်ကြောင်းဟာမဒီယာအနောက်ဖက်ချမ်းကပိုဝါမြောက်ရွာနဲ့စိန်ပန်းကုန်းရွာတွေကိုမီးရှို့ခဲ့တယ်လို့လည်းပြောပါတယ်စိန်ပန်းကုန်းကျေးရွာကမီးလောင်နေတဲ့အိမ်အပြက်စီးတွေထဲမှာမီးလောင်သေဆုံးနေတဲ့အမျိုးသားအလောင်းတစ်လောင်းကိုတွေ့ရတယ်လို့ဒေသပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ကပြောပါတယ်မဒီယာမြို့တောင်ဘက်ချမ်းကတောင်ကျွန်းချေးရွာလဲမီးရှို့ခံခဲ့ရပါတယ်။စစ်တပ်ဟာ၄ရက်အတွင်းမှာမဒီယာမြို့နယ်တဲကချေးရွာ၁၀ရွာလောက်ကိုမီးရှို့ခဲ့တာဖြစ်ပါတယ်။အဲ့ဒီရွာတွေကဒေသခံ9ယောက်ထက်မနည်းတပ်ဖြတ်ခံထားရတာတွေ့တယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ကအခုလိုပြောပြပါတယ
်။မလ၁၃ရက်နေ့ကကျွန်တော်တို့၄ရွာ၊မလ၁၆ရက်နေ့က၃ရွာ၊9ရွာကျွန်တော်တို့မလ၁၅ရက်နေ့က2ရွာ၊9ရွာ၊9ရွာရဲ့ကျွန်တော်တို့ဒီရွာပေါ့နော်။ဒီအောက်ပိုင်းကတောင်ကျွန်းရွာကတေကစုစုပေါင်းတေပါကြရကျွန်တော်မွေကြည်ကုန်းရွာကတီတူတော်မွေတတော်ယုံသားလေးက2ယောက်ကျွန်တော်တို့မွေကတိုးစိတ်က1ယောက်မွေရှူခဲက1ယောက်စုစုပေါင်း9ယောက်9ယောက်သက်ခံရတာမှာဖမ်းပြီးတာကလည်းမှရှိရရှိတာကဟိုတီတူ35ဦးဖမ်းတာရှိရဒါပေမဲ့ကျွန်တော်တို့ပြန်လွတ်ပေးရလဲရှိတယ်မလွတ်တာလည်းရှိတယ်အမျိုးမျိုးပဲကျွန်တော်တို့အဲ့ဒါ
မီးရှို့ခံရမှုတပ်ဖြတ်ခံရမှုအရေအတွက်အတိအကျကိုတော့ VOA ကသိကြအတည်ပြုလို့မရသေးပါဘူး။မရယာမျိုးနယ်အတွင်းကကျေးရွာတွေမှာဆေးရေလှုပ်ရှားမှုတွေလုပ်နေပြီးတော့နေမြေရှင်းလင်းနေတာကြောင့်မရယာမျိုးနယ်အနောက်ဖက်ချမ်းအေယာဝတီမြစ်ကမ်းတစ်ဘေးကျေးရွာအလုံးဟာဆေးပေးရှောင်နေကြရတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်
။မဆုမြတ်မမရှင်